ဒီအိန္ဒိယဝန်ကြီးချုပ်နရန္ဒရာမိုဒီအနေနဲ့ဒုတိယသတင်းဝန်ကြီးချုပ်တာဝန်ကိုဆက်ယူဖို့နယူးဒီလီမြို့တော်ကသမရအိမ်တော်မှာမနေ့ကပဲချက်ချင်းလိုက်ပါတယ်။အိန္ဒိယမှာစီဝါရေးတိုးတက်လာချိန်မှာဝန်ကြီးချုပ်မိုဒီအနေနဲ့ရွေးကောက်ပွဲမဲအပြတ်အသတ်နဲ့အနိုင်ရခဲ့ပြီးဆယ်စုနှစ်တွေအတွင်းနိုင်ငံရဲ့အာဏာရှိဆုံးခေါင်းဆောင်အနေနဲ့အခုလိုကျန်းသက်စာချိန်နိုင်ခဲ့တာပါ။ဒီကျန်းသက်စာချိန်ပွဲကိုသမရအိမ်တော်ရှိလျာမြန်မာကျင်းပရမှာမြန်မာနိုင်ငံကသမရဦးမြင့်နဲ့အာရှအိမ်နီချင်းနဲ့ဖြစ်တဲ့ဘင်္ဂလားဒေ့ရှ်ဘူတန်နီပေါ်သရီလင်ကခေါင်းဆောင်တွေပါဝင်နိုင်ငံပေါင်း၈နိုင်ငံကခေါင်းဆောင်တွေနဲ့ပြည်သက်စုစုပေါင်း၈000ခန့်တက်ရောက်ခဲ့ကြပါတယ်။အခုလိုအားရှိုင်းနေချင်းနိုင်ငံများစုကိုအဓိကဖိတ်ကြားခဲ့တာကတရုတ်နိုင်ငံအနေနဲ့ဒေသရုံးမှာဥစားမှုရဖို့ကြိုးပမ်းနေချိန်မှာအိန္ဒိယအနေနဲ့လည်းဒေသရင်းအိန္ဒိယနိုင်ငံတွေကိုအဓိကဥစားပေးတာဖြစ်တယ်လို့ပြသလိုက်တယ်လို့သုံးသပ်သူတွေကဆိုပါတယ်။ဒါပေမဲ့အိန္ဒိယနဲ့ဆက်ဆံရေးတင်းမာနေတဲ့ပါကစ္စတန်ကိုတော့မဖိတ်ဘဲထားခဲ့တာကြောင့်ပါကစ္စတန်နဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေလက်တလောဖြစ်လာမယ်အလားအလာနှဲနေတယ်လို့သုံးသပ်သူတွေကဆိုပါတယ်။